စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစည်းရဲတင်းမာနေတဲ့စကိုင်းတိုင်းတွင်ကခင်ဦးမြို့နယ်မြကန်ကျေးရွာကိုမတ်လ23ရက်နေ့မနက်ပိုင်းကရွာတစ်ကုန်းကျေးရွာကစစ်တပ်အားပေးထောက်ခံတဲ့ပြူစောထီတွေဝင်ရောက်လာပြီးကျေးရွာတွေကအစားအသောက်အသုံးဆောင်တွေကိုယူဆောင်သွားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူကပြောပါရယ်မြကန်ကျေးရွာကိုအခုလိုမျိုးဝင်ရောက်ယူဆောင်နေတာ10ကြိမ်ထက်မနည်းရှိပါပြီဒီတစ်ခါမှာတော့တိန်းရှောင်မှုပြင်ဆင်နေတဲ့မြကန်ကျေးရွာသားတအူကိုလည်းတက်ဖြတ်သွားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတအူကပြောပါရယ်
ရပိကုန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဂျူတွေကနေပြီးတော့ပေါင်းပြီးတော့ရိတ်ခါမရှိလို့စားရမရှိလို့ငတ်နေလို့မို့လို့ညကန်ရွာကိုလာပြီးတော့စီးပြီးတော့လူကြတာလက်နက်ကြီးတွေနဲ့ရှေ့ဘက်ကနေလဲလှမ်းထုအနောက်ဘက်ကနေလဲလှမ်းထုဆိုတော့အကုန်လုံးပြေးကြတာပေါ့အဲ့ impact ဆိုချန်တာကုန်းလို့အကုန်လုံးထွက်ပြေးကြတာအဲ့နဲ့ရှိတဲ့ရွာတွေအကုန်လုံးကုန်းသားတို့အသက်6နှစ်ဆက်5နှစ်အရွယ်အဲ့ဥယိုတင်တဲ့အဲ့အဖိုးကြီးတဦးကအထုံးလေးနဲ့ထုတ်ဆိုင်ငယ်ပေါ်တင်တုပ်ပြီးတော့ပြေးမလို့အကျန်ဆိုင်ငယ်လေးခွာလာစီဒီအဲ့လူကြီးကိုထုတတ်ထားခဲ့တာအဲ့နန်းလေးတွေကောင်းကြည့်နေတယ်။ဒါနဲ့သူကထုံးလန်လို့ဖြစ်နေတာငတ်တဲ့ချိန်ထွက်ယူလိုက်ပြန်ဝါလိုက်အညကန်ရွာလေးကိုဒီလိုမျိုးခဏခဏဝင်းဝင်ပြီးတော့လူလူပြီးယူကြတာကစေတင်ချက်မနေတော့ဘူးညကန်ရွာထဲဝင်လာက
မြကန်ရွာနဲ့ပြူစောထီတွေတက်ဆွဲထားတဲ့ရွာတစ်ကုန်းကျေးရွာဟာတမိုင်ခွဲနှစ်မိုင်နီးပါးသာကွာဝေးပါတယ်။ဒါကြောင့်မကြာခဏဆိုသလိုဝင်ရောက်ပြီးတော့ပစ္စည်းတွေယူဆောင်ခံနေရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းချမ်းသာကုန်းကျေးရွာကပစ္စည်းတွေကိုရွာတစ်ကုန်းကျေးရွာကပြူစောထီတွေကဝင်ရောက်ယူဆောင်သွားပါသေးတယ်။ခင်ဦးနယ်ထဲမှာစစ်တပ်အားပေးထောက်ခံတဲ့ပြူစောထီကျေးရွာ၄ရွာရှိပါတယ်။ရွာတစ်ကုန်း၊မကြီးတုံ၊မတောင်းလှ၊ပြင်တောင်ကျေးရွာတို့ဖြစ်ပါတယ်။သူတို့ဟာအနီးနားကျေးရွာကပစ္စည်းတွေကိုလည်းမကြာခဏလာရောက်ယူဆောင်တဲ့အတွက်တချို့ရွာသူရွာသားတွေဟာသူတို့ကျေးရွာတွေကိုချွန်ခွာပြီးတခြားဖေလွတ်ရာနေရာတွေကိုတိမ်းရှောင်နေကြရပါတယ်။မြောင်မြို့နယ်ထဲမှာဆိုရင်လည်းနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးတိုက်ပွဲဖြစ်ပွားတာရှိပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။မနက်ကတော့ဟောမှာဒီကုန်းဒီကုန်းမြောင်းမြို့နယ်ဒီကုန်းကြီးရောစစ်ကြောင်းထုတ်လာဗျအင်အားတရားအင်အားတရားလောက်ရှိတယ်ဒီတကားခေါင်းကြီးတစ်ခုကြီးအတင်းဆောင်ဆိုင်ပြီးတော့မိုင်းနှစ်ပွင့်ဆွဲတယ်ဗျနှစ်ဆမဆဲမှာသူတို့တုံးလုံးမတဲ့လို့လဲသွားနည်းနည်းခလန်းလန်းမှာရောက်တော့ကျတော့အဲဒီကားခေါင်းကြီးတစ်ခုကြီးရောပြစ်ခတ်လိုက်ရှိတယ်ဗျနည်းနည်းတုံးတယ်လို့ကြားရဗ
ျမကွေးတိုင်းပေါင်းမြို့နယ်ဘက်မှာဆိုရင်လဲမတ်လ22ရက်နေ့ကပေါင်းမြို့အဝင်ကအိမ်တွင်းမှုကြောင်းမှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ဘက်ကဒဏ်ရာရသလိုတေဆုံးတာလည်းရှိနိုင်တယ်လို့ပေါင်းမြို့နယ်နဲ့မြိုင်မြို့နယ်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်မကြခင်ပွင့်လင်းရာသီရောက်လာတော့မှဖြစ်တဲ့အတွက်စစ်ကောင်စီဘက်ကလည်းမကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာနယ်မြေရှင်းလင်းရေးတွေလုပ်ဖို့ပြင်ဆင်နေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းအရင်နှစ်တွေကထက်စစ်ရေးပိုပြီးတင်းမာလာနိုင်တယ်လို့ယူဆနေကြပါတယ်ရှင်